Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့နှစ်တစ်ခုအခါသမျှကြားပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဧပြီလ17ရက်တနင်္လာနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းကီလိုမီတာ24,40,51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook YouTube ကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုတင်ဆက်တဲ့အခါမရီဥပိုးမြို့ဒီရုရှားလက်ထဲကိုမကျရောက်သေးဘူးလို့ယူကရိန်းဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။တခါသူတို့ခေါင်းဆောင်အသက်ခံရတဲ့အတွက်လက်စားချေဖို့အတွက်ဒီယူကရိန်းစစ်ပွဲကိုအတုံးချပြီးတော့ဥရောပကိုတိုက်ခိုက်ကြဖို့ IS ခေါင်းဆောင်တွေကလှုပ်ဆော်နေပါတယ်။အဲဒီနောက်မှာတော့ဒီနှစ်တစ်ကူအခါသမယဆူတောင်းတဲ့ပတ်သက်ပြီးတင်ပြတဲ့အခါမှာ
တိုင်းသားဒေသတွေမှာအင်အားအလုံးကျုံတုံးပြီးတော့တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့အတွက်ထောင်ပေါင်းများစွာသောလူတွေဒုက္ခခံနေတဲ့ရှင်းတောင်ထဲမှာရှိနေတဲ့လူတွေလည်းမတရားဖန်ဆီးနှိပ်စက်ခံရတာရှိတယ်။အကြောင်းမလို့ကျွန်တော်တို့မြန်မာပြည်
ကဂရင်းလာနိုင်ငံကဥညွန့်လှပြောကြားသွားတာဖြစ်ပါတယ်။ဒီနေ့ပြီးမှတင်ဆက်ဖို့ရှိပါတယ်။တခါဘုံတန်တနတ်တန်ကြီးလွှမ်းခြုံနေတဲ့ကရင်ဒေသတကြံကာလအခြေအနေကိုလည်းတင်ပြဖို့ရှိတင်ဆက်ထားပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရမှာပါအခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းနိုင်ငံရဲ့မဟာဗျူဟာကျစစ်ကမ်းမြို့မာရူပိုကိုယူကရိန်းတို့ထိန်းချုပ်ထားစေပဲလို့ယူကရိန်းဝန်ကြီးချုပ်ဒန်နစ်ရှမီဟာကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်ရုရှားတပ်တွေဝိုင်းထားတဲ့မာရူပိုမှာရှိတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေလက်နက်ချဖို့အတွက်ရုရှားဘက်ကနောက်ဆုံးသတ်မှတ်ချက်ကြော်လွန်သွားပြီးနိုင်ရီအတော်ကြာချိန်မှာဝန်ကြီးချုပ်ရှမီယော်ကရုရှားလက်ထဲဒီမျိုးမကြသေးဘူးလို့အမေရိကန်ရုပ်သံ ABC မင်းမြန်းကမ်းမှာပြောကြားလိုက်တာပါ။ဒါအပြင်ဒီမျိုးမှာယူကရိန်းတပ်သားတွေရှိနေဆဲဖြစ်ပြီးအဆုံးထိတိုက်ခိုက်မှာဖြစ်ကြောင်းလည်းပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကဒီစစ်ပွဲမှာသူတို့နိုင်နေတယ်လို့ယုံကြည်ကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးမင်းမြန်းရံမှာတော့ဝန်ကြီးချုပ်ရှမီယော်ကယူကရိန်းမှာမျိုးကြီးအများအပြားဟာရုရှားတပ်တွေအဝိုင်းခံနေရပေမဲ့တောင်ပိုင်းကခါဆင်တမျိုးတည်းသာရုရှားကိုထိန်းချုပ်ထားနေတာဖြစ်ကြောင်းပြောပါတယ်။ဒါအပြင်မြို့ရွာပေါင်း900ကျော်ဟာလည်းရုရှားသိမ်းပိတ်မှုကနေပြန်လွတ်မြောက်လာပြီဖြစ်တယ်လို့ယူကရိန်းအနေနဲ့အရှေ့ပိုင်းကဒွန်ဘတ်စ်ဒေသကိုအငြင်းအခံရှုံးပေးမှာမဟုတ်ကြောင်းပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကလည်းရုရှားရဲ့အဝိုင်းခံနေရတဲ့မော်ရီယိုပိုကယူကရိန်းတပ်သားတွေအသက်ခံရမယ်ဆိုရင်ရုရှားနဲ့ပြည်လုံးနေတဲ့ငင်းချင်းဆွေးနွေးပွဲလည်းပြတ်သွားနိုင်တယ်လို့ပြောပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးဒါဟာလမ်းဆုံးနေပြီလို့ရုရှားသမ္မတပူတင်ကပြောထားတာပါ။ယူကရိန်းဝန်ကြီးချုပ်ရှမီဟာကတော့ဖြစ်နိုင်ရင်တန်တမာရေးရဖြေရှာဖို့အတွက်ယူကရိန်းကလိုလားတယ်လို့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။ G7 ဆက်မှုထိပ်သီးခရနိုင်ငံအနေနဲ့ယူကရိန်းကိုဒေါ်လာငွေဘီလီယံ50အကူအညီပေးဖို့အတွက်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီရဲ့စီးပွားရေးအကြံပေးအော်လဲဥစတန်ကိုကတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။စစ်ပွဲကြောင့်ယူကရိန်းရဲ့ရာသုံးငွေစင်းမှာနောက်ထပ်6လအတွက်လူငွေပြနေတဲ့အတွက်ဒါကိုကာမိစေဖို့ G7 နိုင်ငံတွေကိုသမ္မတကအကူအညီတောင်းခံတာဖြစ်ကြောင်းနိုင်ငံတော်ရုပ်သံကနေပြောကြားလိုက်တာပါ။ယူကရိန်းမှာလက်ရှိအခြေအနေတိုင်းဆိုရင်တစ်လကိုလူငွေကယူရိုငွေ9ဘီလီယံလောက်ရှိနေတာကြောင့်လာမယ့်6လအတွက်အခုလိုတောင်းခံရတာဖြစ်ကြောင်းလည်းပြောပါတယ်။တကယ်လို့တခြားရွေးချယ်စရာနည်းလမ်းတွေရှိရင်လည်းဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်။နည်းလမ်းတစ်ခုအနေနဲ့ယူကရိန်းဘက်ကစဉ်းစားတာတစ်ခုကနိုင်ငံတကာဈေးကွက်မှာဒီရန်ပုံငွေကိုချီးဖို့အတွက်300ရာခိုင်နှုန်းကူပွန်စာချုပ်လို့ခေါ်တဲ့ဘွန်တွေကိုထုတ်ပေးဖို့ဖြစ်ကြောင်းလည်းပြောပါတယ်။ February 24ရက်ကစပြီးယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာကြောင့်အခုဆိုစစ်ပွဲဟာ2လနီးပါးရှိနေပြီဖြစ်ပါတယ်။ယူကရိန်းအတွက်အမေရိကန်ဥရောပနဲ့ကမ္ဘာနိုင်ငံအများပြားကငွေကြေးအရာရောစီးရေးအရာပါအကူအညီတွေပေးနေကြတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအနေနဲ့စစ်သွေးကြော်တွေကိုနားခိုရနေရပေးမထားဖို့ပါကစ္စတန်ကတနင်္လာနေ့မှာပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာတိုက်ခိုက်မှုတွေတိုးလှုပ်လာနေတဲ့ပါကစ္စတန်နယ်ပွားတာလီဘန်စစ်သွေးကြော်တွေကိုခိုအောင်ခွင့်မပေးဖို့အတွက်အာဖဂန်မှာထိန်းချုပ်ထားတဲ့တာလီဘန်တွေကိုပါကစ္စတန်အစိုးရကတောင်းဆိုလိုက်တာပါ။အာဖဂန်နစ္စတန်အရှေ့ပိုင်းခို့စ်နဲ့ခူနာပြည်နယ်တွေမှာတောက်ကြံညံ့ကြီးက ပါကစ္စတန်လေယာဉ်နဲ့ဘုံကျဲတိုက်ခဲ့တာကြောင့်အရက်သားတွေတေဆုံးကြရတယ်လို့အာဖဂန်ကပြောကြားခဲ့တဲ့နောက်အခုလိုပါကစ္စတန်ဘက်ကသတိပေးချက်ထွက်ပေါ်လာတာပါ။အာဖဂန်ရဲ့ဒီပြောဆိုမှုနဲ့ပတ်သက်လို့ပါကစ္စတန်ဘက်ကတစုံတရာမှတ်ချက်ပေးဖြေကြားဖို့အတွက်ညှင်းဆုံနေတယ်ဖြစ်ပေမဲ့တာလီဘန်တွေဟာအာဖဂန်နိုင်ငံထဲကနေပါကစ္စတန်ကိုတိုက်ခိုက်နေတဲ့စစ်သေးကြော်တွေနဲ့ပတ်သက်ပြီးရက်သွားအောင်ဘာမှလှုပ်ဆောင်တာမရှိဘူးလို့အဖြစ်တင်ဆွဆွနေတာဖြစ်ပါတယ်။အာဖဂန်ဟာတာလီဘန်တိုက်ခိုက်ရေးသမားတွေကိုနာခိုစရာနေရာပေးထားတယ်လို့အာဖဂန်မှာတာလီဘန်တွေအာဏာပြန်ရလာတဲ့မနစ်ကဩဂုတ်လမတိုင်ခင်အထိပါကစ္စတန်ဘက်ကမကြာခဏဆွဆွဲခဲ့တာဖြစ်ပါတယ်။အာဏာရလာတဲ့တာလီဘန်တွေကိုကဘာကထိတိဆက်ဆံမှုလုပ်လာဖို့အရင်ပါကစ္စတန်ဝန်ကြီးချုပ်အမရမ်ခန်ဦးဆောင်တဲ့ပါကစ္စတန်အစိုးရကပဲဥဆောင်ကြိုးပမ်းခဲ့တာဖြစ်ပါတယ်။အသက်ခံရတဲ့ IS တွေ့ကြအဖွဲ့ခေါင်းဆောင်တွေလက်စားချေတဲ့အနေနဲ့ယူကရိန်းစစ်ပွဲကိုအသုံးချပြီးဥရောပဒေသမှာတိုက်ခိုက်ကြဖို့ IS အဖွဲ့ကသူ့နောက်လိုက်တွေကိုပန်ချားလိုက်ပါတယ်။ IS တွေ့ကြအဖွဲ့ခေါင်းဆောင်အဘူအစ်ဘရာဟင်အယ်ကူရာရှီနဲ့ IS အဖွဲ့ပြောခွင့်ရဟောင်းလို့တည်ဆုံးခဲ့ရတာအတွက်လက်စားချေဖို့ IS အဖွဲ့ကအတံခွေထုတ်ပြန်ပြီးအွန်လိုင်းကနေပြောတဲ့သတင်းစကားမှာဖော်ပြထားတာပါ။ဥရောပဒေသမှာတိုက်ခိုက်မှုတွေပြန်လုပ်ဖို့အတွက် IS အဖွဲ့ပြောခွင့်ရသူအစ်စ်တယောက်ဖြစ်တဲ့အဘူအိုမာအယ်မူခါဂျာကသူတို့အဖွဲ့ထောက်ခံသူတွေကိုပန်ကြားလိုက်တာဖြစ်ပါတယ်။ IS အဖွဲ့ခေါင်းဆောင်ဟာစီးရီးယားအနောက်မြောက်ပိုင်းမှာဖက်ဒရီအစိုးရပိုင်းကအမေရိကန်တို့ဝင်ရောက်စီးနင်းခြင်းအတွင်းအဖမ်းမခံရအောင်အသေးခံဘုံခွဲတည်ဆုံသွားတယ်လို့သမ္မတအင်ဗျူနဲ့အမေရိကန်ကာကွယ်အရာရှိတွေကပြောပါတယ်။မတ်လ10ရက်မှာတော့ IS အဖွဲ့ကသူတည်ဆုံကြောင်းအတည်ပြုခဲ့တာဖြစ်ပြီးသူနဲ့အတူအဖွဲ့ပြောခွင့်ရပါသေဆုံးကြောင်းခေါင်းဆောင်တစ်ဖြစ်တဲ့အဘူဟာဆန်အယ်ဟာရှီမီကိုအမည်စင်းတင်သွင်းခဲ့တယ်လို့သတင်းထုတ်ပြန်ထားတာပ
ါ။ VOA American တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိ5.4kHz 12.3 kHz 5.4kHz 14.3 kHz 5.5 kHz 5.8 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 kHz 5. ်ရှင
်ပေါ်ရှင်နာမျိုးရာသတင်းတွေကိုဆက်လက်ပြောပြနေပါတယ်ကျွန်တော်ကြော်စမ်းသားပါမြန်မာနှစ်တကူအထိမ်းအမှတ်အဖြစ်စစ်ကောင်စီကလွှတ်ပေးလိုက်တဲ့အကျဉ်းသားပေါင်း1600ကျော်ထဲမှာရာဇဝတ်မှုကျူးလွန်လို့ပြစ်ဒဏ်ခံရသူတွေသာပါဝင်ပြီးနိုင်ငံရေးအကျဉ်းသားတွေမပါဝင်သလိုပပကချုံတန်းနဲ့လည်းမပါဝင်ပါဘူးယခင်နိုင်ငံတော်အကြီးအကဲတွေဖြစ်ခဲ့ကြတဲ့ဝန်ကြီးချုပ်ဟောင်းဦးနုဦးနေဝင်းအပါအဝင်မြန်မာဆိုရှယ်တလန်စင်ပါတီခေခေါင်းဆောင်တွေနဲ့ဗိုလ်ချုပ်မှုကြီးစောမောင်ဗိုလ်ချုပ်မှုကြီးစန်းရွှေနဲ့တကွစစ်ဘုဟောင်းတွေနဲ့အမှုပညာရှင်တချို့ကိုလည်းနိုင်ငံတော်ရဲ့ဘွယ်ထူးဂုဏ်ထူးတွေကိုအခုမြန်မာနှစ်သက်ကူမှချီးမြှင့်ထားပါတယ်နိုင်ငံတော်ကြီးစာရဝါပြောရင်းနဲ့တိုင်းပြည်စာရေးရိတ်ခါပေါ်များရေးကိုမျိုးသားရေးညီမှန်ချက်နှစ်ရက်အဖြစ်ထားရှိကြိုးပမ်းသွားမယ်လို့စစ်ကောင်စီအကြီးအကဲကသူရဲ့နှစ်သက်မင်္ဂွန်းမှာပြောကြားသွားပါတယ်။တရင်းလင်္ကာနိုင်ငံမှာလွန်ခဲ့တဲ့3နှစ်ကျော်ကလူပေါင်း260ကျော်သေဆုံးခဲ့ရတဲ့ IS တို့ရဲ့လှုံ့ဆော်မှုနဲ့ဘုံခွဲတိုက်ခိုက်ခဲ့သူတွေကိုပေါ်ထုတ်အရေးယူဖို့နှေးပွေ့နေတဲ့ကိစ္စအပေါ်သမရနှုတ်ထွက်ရေးတောင်းဆိုဆန္ဒပြနေသူတွေကဝေဖန်ထောက်ပြလိုက်ကြပါတယ်။ဒါဟာစီးပွားရေးအကြတဲ့ကြောင့်ပြဿနာတက်နေတဲ့သီးလင်္ကာအစိုးရအတွက်ဖိအားပုံမူကြီးထွားလာစေပါတယ်။လွန်ခဲ့တဲ့သုံးနှစ်အစ္စတာတနင်္ဂနွေနေ့မှာခရီးရန်ဖျားကြောင်သုံးခုကိုအစည်းကံဘုံကွယ်သမားတွေတပြိုင်တည်းတိုက်ခိုက်ခဲ့ပြီးနောက်ပူပေါင်းကြံစည်သူတွေကိုဖော်ထုတ်ပေးဖို့ဆန္ဒပြသမားတွေကတောင်းဆိုကြတာဖြစ်ပါတယ်။အဲဒီတိုက်ခိုက်မှုမှာကမ္ဘာလက်ခီးတွေတက်ခူတဲ့ဟိုတယ်သုံးခုကိုလည်းပိတ်မှတ်ထားခဲ့တဲ့အတွက်နိုင်ငံပေါင်း14နိုင်ငံကခီးသွား42ဦးလည်းသေဆုံးခဲ့ရတာပါ။ထောင်နှင်းချီရဲ့ဆန္ဒပြသမားတွေဟာသမနာဂူရာပါယာရာဇပက္ဆာနှုတ်ထွက်ပေးဖို့ဆက်ရကြဆန္ဒပြနေကြတာလည်းဖြစ်ပါတယ်။တင်းငွေတွေကဆန္ဒပြတဲ့အထက်မှာအီစရာဘုံခွဲမှုကြောင့်သေဆုံးခဲ့ရတဲ့ဆွေမျိုးတွေလည်းပါဝင်ခဲ့ပြီးတရားမျှတမှုရရှိဖို့အတွက်ငိုကြွေးနေကြရတာသုံးနှစ်ကြာခဲ့ပြီးတိုက်ခိုက်မှုနောက်ွယ်မှာဘယ်သူတွေရှိသလဲဆိုတဲ့စာရန်တွေကိုကန့်ဆောင်ခဲ့ကြပါတယ်။အဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့ဒေသတွင်းအစ္စလာမ်အစွန်းရောက်အစုနှစ်ခုနဲ့အဆက်အသွယ်ရှိတဲ့ဆိုတဲ့လူ20ကျော်ကိုသီးလင်္ကာအစိုးရကတရားစွဲဆိုခဲ့ပါတယ်။ဂျေရုရှလင်မြို့မှာဣသရေလရဲတွေနဲ့ပဋိပက္ခဖြစ်ပွားခဲ့တဲ့အတွက်လူပေါင်း18ဦးဒဏ်ရာရရှိသွားတယ်လို့ပါလက်စတိုင်းဆေးဘက်ဆိုင်ရာအရာရှိတွေကပြောကြပါတယ်။ဂျူးလူမျိုးအသက်တွေအတွက်ထားရှိတဲ့နေရာလူမျိုးရေးယူဖို့ဣသရေလရဲတွေအယ်အက်ဆာဘလီကိုဝင်ရောက်ပြီးတဲ့နောက်ယူနီယံဆောင်ခံမှုစတင်ခဲ့တာပါ အဲ့နေရာဟာအစ္စလာမ်ဘာသာဝင်တွေအတွက်တတိယအမြင့်မြတ်ဆုံးနေရာဖြစ်တယ်လို့ဂျူးလူမျိုးတွေအတွက်အမြင့်မြတ်ဆုံးနေရာလည်းဖြစ်ပါတယ်။ယုံရင်ဆန်ခတ်မှုတွေမကြခဏဖြစ်တတ်တဲ့နေရာလည်းဖြစ်ပါတယ်။ဂျူးလူမျိုးတွေလာရောက်တာကပုံမှန်လုံနေရာဖြစ်ပြီးပလက်စတိုင်းတွေဟာအကြမ်းဖက်ဖို့အတွက်ဂဲလုံတွေကြိုတင်ဆူဆောင်းခဲ့ရတယ်လို့ရဲတွေကစွပ်စွဲပါတယ်။ဒီနှစ်မှာတော့မွတ်စလင်တို့ရဲ့ရမဒန်ဥပုပ်လနဲ့တပတ်ကြာဂျူးတို့ရဲ့လက်လက်ပွဲတို့ဟာပြန်သူကြောက်ရောက်တဲ့အတွက်ဂျေရုဆလင်မြို့မှာအဲ့ဒါတွေထောင်နှင်းချပြီးစူးစမ်းရောက်ရှိနေကြတာဖြစ်ပါတယ်။အရိဗာအထူးအမြတ်နေရာကိုတာဝန်ယူစောင့်ရှောက်ရတဲ့ဂျော်ဒန်နိုင်ငံကတော့ကြီးညာချက်တစ်စောင်ထုတ်ပြန်ပြီးအစ္စရေးရဲတွေဟာဒီရုံရင်းစံထမှုငိမ့်အေးအောင်တာဝန်ယူထိမ့်မင်းကိုပြက်ကွက်ခဲ့ကြတယ်လို့ရှုတ်ချထားပါတယ်။တောင်အာဖရိကနိုင်ငံအစီအက်ကန်ယူရမှာရည်ကြီးတဲ့အတွက်သေဆုံးသူအရေအတွက်ဟာ443ယောက်ထိရှိသွားပြီလို့ကွာဇူလူနတာဒေသဝန်ကြီးချုပ်ကပြောလိုက်ပါတယ်။ပျောက်ဆုံးနေသူ60ကျော်လဲရှိနေပြီးကဲဆဲရှာဖွေရေးအဖွဲ့ဝင်တယောက်လည်းအသက်ရှူကျပြီးသေဆုံးခဲ့ရတယ်လို့ဆိုပါတယ်။လူဦးရေ3000ခွဲနေထိုင်တဲ့ဒါဘန်မြို့အပါအဝင်ကွာဇူလူနတာဒေသမှာဧပြီ14ရက်နေ့ကစပြီးမိုးသီးထန်စွာရွာသွန်းခဲ့တဲ့အတွက်ကြောင့်စပ်သင်းကျောင်းတွေအပါအဝင်နေရင်အတော်များများလဲပျက်စီးကြရပါတယ်။ဒီမိုးရေကြီးမှုဟာယခင်ကမကျုံဘူးခဲ့သလိုနောက်ဆက်ဖြစ်လာမှကိုစိုးရိမ်နေရတယ်လို့လည်းအရာရှိသူကပြောပါတယ
်တွင်လာနေမယ်တဲ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြောဆန္ဒနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်ဒီနေ့ဟာမြန်မာတက္ကသိုလ်1384နှစ်တက္ကူအချင်းအခါသမယဖြစ်ပါတယ်မြန်မာတို့ရဲ့ဓလိထုံးစံအတိုင်းနိုင်ငံတကာကိုရောက်ရှိနေကြတဲ့ဘာသာမတူကွဲပြားတဲ့မြန်မာနိုင်ငံသားတွေရဲ့နှစ်တက်အတွက်စူတောင်းတွေကဘယ်လိုရှိပါသလဲဒီအကြောင်းကိုစူးစီးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မင်္ဂလာယာမအကြောင်းကဆရာတော်အရှင်ခင်မင်နာကမြန်မာနိုင်ငံသားတွေအတွက်အခုလိုစူတောင်းမြတ်တာပို့ပါတယ
်2022ခုနှစ်မြန်မာနှစ်တက္ကသိုလ်များမှာကဘာလူကဘာသားများအားလုံးတို့အထူးသဖြင့်မြန်မာနိုင်ငံလူနိုင်ငံသားများအတွက်ကိုယ်စိတ်နှပြဘေးရန်ကွာ၍ကျန်းမာချမ်းသာကြပါစေ။ကာယယောဂဘေးမှလည်းပဲကျင်းဝေးကြပါစေ။မြန်မာနိုင်ငံအတွက်၌မတရားဖန်ဆီးချုပ်နှောင်ခံနေကြရတဲ့နိုင်ငံကောင်းဆောင်များနဲ့တကွအဖန်ဆီးကံပုဂ္ဂိုလ်များအများဆုံးလွတ်မြောက်ကြပါစေ။မြန်မာနိုင်ငံအတွက်၌လက်ရှိဖြစ်ပေါ်လျက်ရှိသောအာဓမ္မဝါဒီအာဏာရှင်စနစ်ဆိုးများလည်းအများဆုံးချုပ်ငိမ့်ကြပြောက်ပါစေဒီမိုကရေစီတိုက်ပွဲဝင်နိုင်ငံသူနိုင်ငံသားများနဲ့တကွအားလုံးသောမျိုးဒေါ်လာ၏ပုဂ္ဂိုလ်များအန္တရာယ်ကင်းပြီးငြိမ်းချမ်းသာရာပြီးဒီမိုကရေစီနိုင်ငံတော်ကြီးအများဆုံးပေါ်ပေါက်ပါစေလို့ဘုံဘုံတို့မေတ္တာပွားများပေးပါတယ
်အမေရိကန်အရှိဘက်ချမ်းဘော်တီမောမြို့ကခရီးရန်တူဦးဖြစ်တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ကလည်းနှစ်သက်မှာမြန်မာပြည်သူတွေငြိမ်းချမ်းစေဖို့ဆူတောင်းလိုက်ပါတယ
်လွန်ခဲ့တဲ့ကာလကကျွန်မပြည်အတွက်ဆိုရင်ပြည်သူလူထုအနှိမ့်ဆက်ခံရဆုံးနှစ်ပေါ့နော်ဒီမျက်မှောက်ကာလမှာတော့အဆိုးရွားဆုံးကာလတစ်ခုကိုကြော်ဖြတ်ခဲ့တယ်လို့ခန်းစားရပါတယ်ဒီနိုင်ငံကိုတကယ်ကိုဖျက်ဆီးနေတဲ့လူတွေကိုရောပေါ့နော်ကျွန်တော်ကပြီးတော့တင်းပါချင်ပါတယ်ကိုယ့်အတွက်ရောတကြံဆိုတာတိတ်ရောမကြံတော့ပါဘူးဒီလူတွေကကိုယ်နေမဝင်ခင်ပေါ့နော်ဘဝတစ်ပတ်ကိုပြန်လဲဖို့အတွက်တောင်းဆိုပါရယ်။နောက်ရှေ့တိုင်းမှာရှိနေတဲ့ဒေါ်လာရေးအဖွဲ့စည်းဘက်တော်သားများနောက် PDF တို့ CDM အားလုံးရောကျေးဇူးတင်ကြောင်းနောက်ဖတ်ပြီးတော့ဆက်လက်စူးစမ်းရအောင်။အဲ့တော့အခုလာမဲ့နှစ်မှာတော့ဒီဟာဘလောက်မြန်ဆန်မဲဆိုတာကလက်ရှိစစ်တပ်မှာရှိနေတဲ့တပ်မတော်မှာရှိနေတဲ့အရာရှိတွေတပ်သားတွေနဲ့ပဲဆိုင်တယ်လို့ကျွန်တော်ကတော့ညင်ရင်းနဲ့နှစ်တက်အတွက်စုမကောင်တောင်းပါရယ်။
အိန္ဒိယနာပြည်နယ်ကမြန်မာနိုင်ငံရေးတုံးသက်သူဒေါက်တာတင့်ဆွေကတော့မြန်မာပြည်ကြီးတာယာဝါပြောတဲ့အခြေအနေပြန်ရပါစေလို့ဆန္ဒပြုသူပ
ါပြီးခဲ့တဲ့မြန်မာနှစ်သစ်တစ်နှစ်အတွင်းမှာကျွန်တော်တို့မြန်မာနိုင်ငံမှာအတားမှစိတ်မချမ်းမြေ့စရာကောင်းတဲ့ဖြစ်ဖြစ်ဒီအများကြီးဖြစ်ခဲ့တယ်လူတွေထောင်နဲ့ချီပြီးတည်ခဲ့ပြီးတော့အိန္ဒိယကြီးလည်းမြောက်များစွာမိရှုခြင်းခံရတဲ့အနှစ်ဖြစ်ပါတယ်ကျွန်တော်တို့ပြည်သူတွေလာမယ့်မြန်မာနှစ်တစ်နှစ်မှာအခုတည်းပုံပြောကောင်းတယ်အင်ဂျာမတိုင်းကြီးနဲ့လူမျိုးတွေကတာယာဝပြောတဲ့နိုင်ငံဖြစ်ပါစေလို့ကျွန်တော်အလေးနဲ့ဆုတောင်းပါတယ်နောက်တစ်ချက်ကကျွန်တော်က
ကျွန်တော်တို့နိုင်ငံမှာတော့လာမယ့်နှစ်တည့်အတွက်မှာဒီကာယောဂကြီးကနေလေအောင်မြင်စွာကျော်လွှားနိုင်ကြပါစေလို့လည်းကျွန်တော်ဆုတောင်းပါတယ်ခင်ဗျကဏီနာနိုင်ငံကအစ္စလာမ်ဘာသာဝင်တဦးဖြစ်တဲ့မြမအေးလှူရှားသူဦးညွန့်လှကလည်းလာမယ့်နှစ်မှာဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာစေဖို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။အ
မင်္ဂလာနေ့တည်ပါခင်ဗျာ။ဒီအာနာကျင်းမေအောင်လိုင်းတို့အုပ်စုကအာနာသိမ့်ပြီးတဲ့နောက်မှာဒီတနေ့ကျော်ကာလအတွင်းမှာတိအုပ်စုရဲ့မတရားဖိနှိပ်မှုတွေညှင်းဆဲတပ်ပြတ်မှုတွေမိရှို့မှုတွေတိုင်းသားဒေသတွေမှာအင်အားအလုံးကျုံတုံးပြီးတော့တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့အတွက်ထောင်ပေါင်းများစွာသောလူတွေဒုက္ခခံနေတဲ့အရှင်းတောင်ထဲမှာရှိနေတဲ့လူတွေလည်းမတရားဖန်ဆီးနှိပ်စက်ခံထားတာရှိ Bamulu General Miamadima, Say Anashin, Mian Chung Biro, Anashin Sanjane, BDA, Osurine, NUG, Soyan in it, Tola and Azuri Boma, Taitai Dana, Kuni Pambo Biro, Amyazon in it, Federal Democracy Nangan Yu, Sudong Naibu, General Sudomia Dabuade.
Yamariga Gulu, Sudonga de Lube, Oyamini Francis Kale, Yamanga Bidi Bagadi, Chunyimbi, Yinyan Yitwe, Lu Shajabu, Easter Nima, Panjaga Bade. Alaru American and I won ye Anthony Blingangale. Sikons he got Julune, Champa Moody, Dread, Dawon Kamu Shila de Bo, Samuel Dome Lu. Do you have your man hit the good one, Mama, of Yagavan? Hit the good dress to Tom Biari, Shinny Jimare, the Jankala, Pogwe, Tiso Moody, Le, Shida Jango, Tim Jajimare. ပြင်းပြင်းနဲ့ဖန်အမ်မြို့မှာမဟာတကြံအကြံကြီးကနေရ 9 နေရာမှာဘုံပေါက်ကွဲမှုရှိခဲ့တယ်လို့ကရင်နဲ့မွန်ပြည်နယ်နေဆက်တိုင်းစီကြီးမြို့နယ်ထဲမှာလည်းပြစ်ခတ်မှုတွေဖြစ်ခဲ့တာပါပြစ်ခတ်မှုအတွင်းတိစုံနာတွေရှိခဲ့တယ်လို့ဆိုပါတယ်ဖန်အမ်မြို့အတွင်းပေါက်ကွဲမှုဖြစ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့နေဆန်းတရက်နေ့မှာတော့ဖန်အမ်မြို့ဝင်ထွက်ကိုလုံခြုံရေးတင်းကျပ်ပ
ဒီကားဖို့အတွက်တကြံပွဲတော်ရေးကစားတဲ့မန္တတ်တွေလုပ်ခဲ့ပြီးမယ်ဒေသကလူတွေကတော့နိုင်ငံအတွင်းမငြိမ်သက်မှုတွေကြောင့်ဒီနေ့တကြံမှာရေးကစားလာတဲ့တင်မလုပ်ကြပါဘူးတကြံကာလမှာတော့တိုင်းနယ်ပြည်နယ်တချို့မှာလည်းပောက်ကွဲမှုတွေဖြစ်နေပြီးတရင်ပြည်နယ်ဖမ်းအမျိုးနယ်နဲ့ကျန်းစစ်ကြီးမျိုးနယ်ဘက်မှာတကြံအတက်နေကတော့နေရငါးနေရာမှာပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ပြစ်ခတ်မှုတ ปีบรัสช่วยนี่บ่เนาะไอ้มาดีงาเนี่ยเราบ่ต้องไปมุขผิดบ่เนาะคือว่างาจิ่งผิดอยู่พ่อญูมาบ่ดีกว่าพ่อญูมาเป็นเนี่ยมาเลยขึ้นแล้วสอที่พ่อตั้งที่เราเล่าเรื่องเนี่ยเนี่ยเลยดีแล้วนี่เสียอยู่แล้วก็ดีนี่เต็มต้องเสร็จบ่เนาะไอ้เนี่ยตะเนี่ยเนาะบ่ต้องไอ้ดูใต้เนี่ยเยอะกัน อันนี้อาจจะมีอะไรไอ้นี่อาจจะมางาจีเราปกติเลยคือกินกินเนี่ยมาเราเจอดีอะคุณเดี๋ยวที่หัวบอลนี่เนี่ยที่เราเจอดีพังเอวียาวเนาะพังนิ้วไหนเท่าเนี่ยเดี๋ยวเนี่ยพกไว้มือโอ้โหเอ๊ะแม่ที่กินกินเนี่ยเนี่ยมุกินเนี่ยเนี่ยสัจจะมาชีเดที่ช่องนกว่าแต่ถ้ามาสุดที่เราพิการมุกชีเด
แต่ถ้าสอบได้ที่ต้องไปทำเวงง่ายออกตีว่าได้หมดแต่ดูเป็นนี่ว่าจะจะเจนนี่มาพี่ละมั้งเดบิวต์ที่เป็นสังกัดใกล้ๆมือบ่เนาะกินปีเนี่ยด้วยมหาดจังกาลมาเป็นสิ่งก่อนที่จะเป็นเนี่ยแค่ยุคยังมีตอนลุ่มยาวอีกแต่แค่ในลีเนี่ยที่ดูการก็ยังแต่ปีเดียบุบบังแต่ก็ยังมาเลยแต่ก็ยังเป็นทันในบ้านเลยกินปีเนี่ยมีอะไรขยายลีกีก่อนเนี่ยก็เลยมีตังค์เบ้
กินปีเนี่ยพับปองขยายไปเนี่ยใจสักกี่มิลเนี่ยประมาณเลยแต่ก็ได้นี่สิ่งที่ว่าชินเลยสูบีโซเตียนเงาเปลี่ยวมาเลยโอ้ดีที่ขโมยเดียร์เราจุดยาจุดยาเนี่ยเราเนี่ยมาพิจารณาหมดแล้วที่ก็เกรย์อยู่ใจสักกี่เราพับปองดีแล้วดูดีแต่ก็ได้เราชินแล้วเนาะกินปีเนี่ยพับมิลมาแต่จะเจนี่กันเนี่ยงาหูเรามาผมบอกไปหมดเลยพี่ว่าแกปีเดียร์เราที่จะพิจารณาเนี่ยมาเราะกินปีเนี่ยด้วยงาตอนนี้จะได้เนี่ย
พามิวอวินทวนในอาริโกสิ่งที่เป็นการไปสู้ชาวพุทธเสด็จมุ่งไปลุล่าเรื่อยๆที่ต่างๆนี้ก็เป็นสุดเดียวกันเช่น
တကြံကာလအတွင်းမှာပြစ်ခတ်ပေါက်ကွဲမှုတွေကြောင့်ဒီတေဆုံးထိခိုက်ရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးထိုင်းချီဆိုင်VOA သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ဒီနိုင်ငံတကာသတင်းလွှာတွေကိုတင်ပြကြပါမယ်ဒီဒရုန်းနဲ့ပစ္စည်းပို့တဲ့အကြောင်းတွေကိုမပြောခင်မှာယူကရိန်းဘက်ကအခြေအနေကိုကြည့်ရအောင်ပါယူကရိန်းနိုင်ငံမှာပြစ်မှုကျူးလွန်ခဲ့တယ်လို့ဆွဆွဲခံရ တွေကမြင့်တက်လာနေပါတယ်။ယူကရိန်းစစ်ရာဇဝမှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေကိုပြီးခဲ့တဲ့တလလောက်ကစတင်အမှုဖွင့်ဆောင်ရွက်နေတဲ့ Netherlands နိုင်ငံ The Hague မြို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုစောင့်ကြည့်နေကြတာပါ။ဒါပေမဲ့ဒီလိုအမှုခင်းတွေဟာတရားမျှတမှုရရှိနိုင်ဖို့အချိန်ကြံ့ကြာနိုင်တယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ် VOA သတင်းတော်လီဇာဘရိုင်ယန်ပဲရစ်မျိုးကနေပေးပို့တဲ့သတင်းလွှာကိုတော့ကုခင်မောင်စိုးမင်းကပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းနိုင်ငံဘူခရာမျိုးကိုပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကနိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေကြီးကာရင်ခန်းတွားရောက်ခဲ့စဉ်မှာမြေထဲမြုပ်ထားတဲ့ plastic အိတ်တွေတဲကလူသေးအလောင်းတွေကိုအလုတ်သမားတွေကတူးယူပြီးပြန်လည်ဖောနေကြပါတယ်အဲ့ဒီမြုပ်ကံတွေကိုတပ်ဖြတ်တာမိန်းကလေးတွေကိုအာရမပြုကျင့်တာအပါအဝင်အကြမ်းဖက်မှုတွေကိုရုရှားစစ်သားတွေကကျူးလွန်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီလိုအခြေအနေပဲကြောင့်ရှင်းနေကြီးခန်းကယူကရိန်းနိုင်ငံဟာရာဇဝတ်ပုကင်ကြီးဖြစ်ပွားနေတယ်လို့ခေါ်ဆိုလိုက်ပါတယ်
။ Every individual, particularly civilians, they have certain rights and we must
လူတို့ဒီတိုင်းမှာသူတို့ရဲ့အရေးတားတွေမှာဘုရုမှတင်ကြားတဲ့အခွင့်အရေးတွေရှိကြတယ်။ကျွန်တော်တို့ကသူတို့အတွက်ပြောဆိုပေးရမယ်။ဒါအပြင်ဘလို့ဖြစ်ပြက်နေတယ်လဲဆိုတဲ့အမှန်တရားကိုရရှိအောင်အခိုင်အမာလှုပ်ဆောင်ပေးရမယ်။တာဝန်ယူမှုတွေရှိအောင်တရားသူကြီးတွေကဆုံးဖြတ်ပေးရမယ်
။ယူကရိန်းနိုင်ငံမှာရုရှားတွေရဲ့ပြုတ်မှုမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့အမျက်ထွက်မှုတွေဟာတိုးပွားလာပါတယ်။ယူကရိန်းနိုင်ငံမာရီယိုပိုမြို့ကကားဆက်ယုံနဲ့တပ်ဖွဲ့စည်းယုံတို့ကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်တာမျိုးလို့တချို့နေရာတွေမှာရုရှားတပ်ဖွဲ့တွေကစစ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ဗီယက်နာအခြေစိုက်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့အစည်း OSCE ကပေါ်ရူနီကဆွဆဲလိုက်ပါတယ်။ယူကရိန်းတပ်ဖွဲ့တွေအနေနဲ့လည်းကျူးလွန်မှုတွေရှိပေမဲ့လို့ရုရှားတပ်ဖွဲ့တွေလောက်တော့မဆိုးဘူးလို့ဆိုပါတယ်။OSCE အဖွဲ့အနေနဲ့စုံစမ်းစစ်ဆေးမှုတွေကိုမလအစောပိုင်းကတည်းကအဆုံးသတ်ခဲ့တဲ့အတွက်ကြောင့်မကြာသေးခင်ကဘူခါမျိုးကအကြမ်းဖက်တပ်ဖြတ်မှုတွေလိုအမှုအခင်းတွေကိုထည့်သွင်းခဲ့ခြင်းမရှိပါဘူး။တခြားသူတွေနဲ့အမြင်ကွဲပြားမှုရှိပေမဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ရုရှားခေါင်းဆောင်ဗလာဒီမာပူတင်ကိုစိတ်ရာဇဝတ်မှုကျူးလွန်သူလို့ခေါ်ဆိုလိုက်ပြီးရုရှားတပ်ဖွဲ့တွေရဲ့လုပ်ရဟာလူမျိုးတုံးလုံးဆောင်မှုလို့သတ်မှတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာ ICC မှာပါဝင်ခြင်းမရှိပါဘူး။အမေရိကန်စစ်သားတွေအာဖဂန်နစ္စတန်နိုင်ငံမှာစစ်ရာဇဝတ်မှုကျူးလွန်ခဲ့တယ်လို့စွပ်စွဲပြီးစုံစမ်းစစ်ဆေးဖို့လှုပ်ဆောင်ခဲ့တဲ့အတွေ့ ICC ခုံရုံးအဖွဲ့ဝင်တချို့ကိုသမ္မတဒေါ်နယ်ထရန့်လက်ထက်ကပိတ်ဆို့တံခတ်မှုတွေလှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့အခုအခါမှာတော့အမေရိကန်ပြည်ထောင်စုက ICC ခုံရုံးကိုယူကရိန်းနဲ့ပတ်သက်ပြီးဘယ်လိုအကူအညီပေးရမလဲဆိုတာစောင့်ကြည့်နေတယ်လို့ဆိုပါတယ်။ဒါအပြင်ဒါဇင်နဲ့ချီတဲ့နိုင်ငံတွေဟာလည်းယူကရိန်းစစ်ပွဲကရရှိတဲ့သတင်းအချက်အလက်တွေကို ICC တရားရုံးကိုလွှဲပြောင်းပေးနေကြပါတယ်။ပြင်သစ်နိုင်ငံကကျွမ်းကျင်သူတွေကိုကိယက်မြို့ကိုဆင်လွတ်ပြီးယူကရိန်းနိုင်ငံအတွက်စစ်ရာဇဝတ်မှုဖြစ်နိုင်ခြေရှိတာတွေကိုစုံစမ်းစစ်ဆေးဖို့အကူအညီပေးနေပါတယ်။ယူကရိန်းနိုင်ငံကရက်ဆက်ကြမ်းကြုတ်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်ဥရောပသမဂ္ဂ EU ဖွဲ့စည်းကနေ ICC ခုံရုံးကိုငွေကြေးနဲ့တခြားအထောက်အပံ့တွေပုံမတွန်းမြင်ပေးနေကြပါတယ်။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့ယူကရိန်းရောရုရှားကို ICC အဖွဲ့ဝင်တွေမဟုတ်ကြတဲ့အတွက်ကြောင့်တရားမျှတမှုကိုဖော်ဆောင်ဖို့ဆိုတာလွယ်ကူမှာမဟုတ်ဘူးလို့ပြောပါတယ်။ဒါအပြင်ကုလသမဂ္ဂလူကြိုရေးကောင်စီအမြဲတမ်းအဖွဲ့အဝင်ရုရှားနိုင်ငံအနေနဲ့ကုလသမဂ္ဂတရားရုံးရဲ့ဆုံးဖြတ်ချက်တွေကိုဟန်တားနိုင်ပါတယ်။ယူကရိန်းအနေနဲ့သူ့နိုင်ငံအတွင်းကျူးလွန်တဲ့ပြစ်မှုတွေအတွေ့ ICC ရဲ့တရားစီရင်ပိုင်ခွင့်ကို2014ခုနှစ်ကအသိမှတ်ပြုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး Netherlands နိုင်ငံ Leiden တက္ကသိုလ်ကနိုင်ငံတကာတရားမျှတမှုနဲ့ရာဇဝတ်မှုဆိုင်ရာတရားရေးပါမောက်ကကာစတန်စတန်ကအခုလိုပြောပါတယ်။
I think there's absolutely a possibility that war comes to
an end. ICC နေနဲ့ဒါဆိုမှုတွေကိုတရားစီရင်ဖို့ဆိုတာဟာဖြစ်နိုင်ခြင်းအပြည့်အဝရှိတယ်လို့ကျွန်တော်ထင်ပါတယ်။ဘယ်သူကဘယ်သူကိုဆက်ဆုံမလဲဆိုတာမေးစရာရှိပါတယ်
။တခြားပညာရှင်တွေလိုပါပဲသူ့အနေနဲ့လည်း ICC အနေနဲ့တရားရေးဆိုင်ရာဝင်တော့ဝင်ဖို့တစ်ခုလုံးကိုထမ်းထားဖို့မလိုအပ်ဘူးလို့ယုံကြည်နေပါတယ်။ယူကရိန်းကစစ်ရာဇဝတ်မှုတချို့ကိုဂျာမနီလိုနိုင်ငံတွေကကင်တွယ်ဖြေရှင်းနိုင်ပါတယ်။ တခြားရွေးစရာကတော့အာဖရိကတိုက်ရာဝန္ဒာနိုင်ငံကလူမျိုးသုံးတပ်ဖြတ်မှုနဲ့1990ခုနှစ်ကယူဂိုစလာဗီးယားနိုင်ငံဟောင်းကပရစ်ကတွေလူမျိုးကိုဖြည့်ရှင်းဖို့ဖန်တီးခဲ့တဲ့ခုံရုံးမျိုးတွေကိုယူကရိန်းအတွက်အထူးခုံရုံးတစ်ခုဖန်တီးဖို့ဖြစ်ပါတယ်လို့ပညာရှင်တွေကဆိုကြပါတယ်ဒါပေမဲ့လည်းရုရှားစစ်တပ်ထဲကအစ်စ်နိုင်အရာရှိတွေအနေနဲ့တနေ့မှာတာဝန်ခံမှုရှိနိုင်တော်လဲရုရှားသမ္မတဗလာဒီမာပူတင်လိုထိတ်တန့်ခေါင်းဆောင်တွေအတွက်ကတော့ဖြစ်နိုင်စရာမရှိဘူးလို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ် ICC အနေနဲ့တရားမျှတမှုရရှိဖို့လှုံ့ဆော်ဖို့ကြိုးစားမှုတွေကိုအကူအညီပေးနိုင်ပြီးရုရှားခေါင်းဆောင်တွေအတွက်နောက်ထပ်ခေါင်းကိုက်စရာတစ်ခုကိုဖန်တီးပေးနိုင်မှာဖြစ်ပါတယ်ခင်ဗျာ
ICC ရာဇဝတ်ခွန်ရုံးမှာရုရှားတပ်ဖွဲ့တွေကိုဒီအမှုဖွင့်ဆောင်ရွက်နေတဲ့အကြောင်းကိုကိုခင်မောင်စိုးမင်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာမကြာခင်မှာစိတ်ဝင်စားဝဲအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိနေပါတယ်အခုတခါတော့ဒီစီးပွားရေးအတွက်ဤပညာတွေအသုံးပြုလာတဲ့အကြောင်းကိုလည်းပြောပြမှာပါအမေရိကန်ပြည်ထောင်စုမှာစားတောက်ဆိုင်တချို့နဲ့ဈေးဆိုင်ဈေးဆိုင်တွေကနေစားစရာတွေစီးပွားနဲ့အခြားမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေကိုလူနေအင်းဒီစီဒရုန်းရင်တွေတုံးပြီးပို့ဆောင်ပေးနေပါတယ်ဒီအကြောင်း VOA သတင်းတော်ဂျူလီထာဖို့ပေးပို့တဲ့သတင်းကိုတော့အလေးမာကပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဒီပို့ဆောင်ရတဲ့ drone ရင်တွေဟာတချို့လုပ်ငန်းတွေဒါမှမဟုတ်တခြားသောလျှို့ဝှက်လုပ်ငန်းတွေကိုမလုပ်ဆောင်ပါဘူးဒီ drone ရင်တွေဟာဆေးတွေကိုလူနေအိမ်တွေစီမြန်မြန်နဲ့ပေးခင်းခင်းပို့ဆောင်ပေးတာပါအမေရိကန်ပြည်ထောင်စုလေဆောင်ပြန်သတ်မှုဆိုင်ရာစီမံခန့်ခွဲရေးဌာန FAA ရဲ့ခွင့်ပြုချက်ကိုကုမ္ပဏီတော်တော်များများကရရှိလာတာကြောင့်အစာအသောက်ဆေးဝါးနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကို drone ရင်တွေသုံးပြီးအင်တန်ရာရောက်ပို့ဆောင်ပေးတဲ့ဝန်ဆောင်မှုမကြခင်အမေရိကန်မှာပုံများလာမယ်လို့စက်မှုနည်းပညာလေ့လာသူတွေကဆိုပါတယ
် We're probably going to see more machines
ဝီမာပြန်နေတဲ့ရင်တွေအများကြီးကျမတို့နောက်ထပ်တွေ့ရပါဦးမယ်
အမေရိကန်မျိုးပြနဲ့ဆေးကျေပုံးနေသူတွေကြားအိမ်နိုင်ရာရောက်ပို့တဲ့ဝန်ဆောင်မှုတွေတိုးလာတာနဲ့အများဒါကိုအကျိုးရှိတယ်လို့မြင်လာမှာကတော့ဝေးလံခေါင်တီးရဲ့ဒေတာတွေမှာနေထိုင်သူတွေဖြစ်ပါတယ
် You're going to want something like a drone that is capable of
လုံးနဲ့ဆေးဝါးပစ္စည်းတွေကိုတည်ပေးတာပို့ပေးတာတွေကိုလုပ်နိုင်တဲ့အိမ်နိုင်ရာရောက် drone ရင်တစ်စင်းကိုသူတို့လိုချင်ပါပဲလေ
အစ္စရဲကုမ္ပဏီတစ်ခုဖြစ်တဲ့ Fly Tracks ဟာလျှက်စစ် drone ရင်တွေထုတ်လုပ်ခါဒေတာရင်းစားတောက်ဆန်တွေကနေဝယ်သူတွေရဲ့နေအိမ်တွေအရောက်ဒီ drone ရင်တွေသုံးပြီးပို့ဆောင်ပေးနေပါတယ
် All you have to do is as the customer is download the app
ဝယ်တဲ့သူတွေကစမတ်ဖုန်းတွေကနေ application တစ်ခု download လုပ်ပြီးကိုစားချင်တာရွေးနေရာလိပ်ဆန်နဲ့ငွေပေးချေဖို့အချက်အလက်တွေကိုထည့်ပေးရုံပါပဲကျန်တဲ့ပို့ဆောင်ပေးတဲ့အပိုင်းကတော့ကျွန်တော်တို့တာဝန်ယူလုပ်ပေးပါတယ်
drone ရင်တွေနဲ့အိမ်ရောက်ပို့ဆောင်တာကကားဒါမှမဟုတ် truck ကားတွေနဲ့ပို့ဆောင်တာထက်ပိုပြီးပေးခင်ပြီးတော့လူနဲ့ပို့တာထက်ဆိုင်ကုန်ကြစိတ်ကလည်းပိုသက်သာတယ်လို့ Fly Trust ကုမ္ပဏီရဲ့ CEO အမှုဆောင်အရာရှိချုပ် Bash ကဆိုပါတယ် Fly Trust ကုမ္ပဏီကိုမတီထောင်ခင်က Bash ဟာလကဘာကိုသွားတဲ့ပထမဆုံးတည်တံ့ခီးသွားလုပ်ငန်းလှုပ်ဆောင်တဲ့ကုမ္ပဏီကိုတည်ထောင်ခဲ့သူပါ
Instead of flying to the moon 200,000 miles
လကမိုင်3000ပြန်တမ်းမဲ့အစားမြေပြင်အထက်ပင်လယ်မြေနဲ့နေအိမ်တွေနာပြန်တန်းကြတယ်ဒါလည်းအတူတူပဲလေ
Fly Trust Company တို့ drone ရင်တွေဟာအမေရိကန်ပြည်အောင်စု North Carolina ပြည်နယ်ကနေရာ3ခုမှာပစ္စည်းတွေလက်ရှိပို့ဆောင်ပေးနေပါတယ
် And so that's a population of roughly 10,000
အဲ့ဒီနေရာ3နေရာမှာမိသားစုပေါင်း 1,000 လောက်ရှိတယ်ကျွန်တော်တို့ဝေဟင်မှာပြန်တန်းမှု FAA ကခွင့်ပြုချက်တွေရမယ်ဆိုရင်တခြားနေရာတွေမှာလည်းထပ်ပြီးတိုးချဲ့သွားမှာပါ
ဟုတ်ပါတယ်အစားအသောက်တွေနောက်တခြားလိုအပ်တဲ့ပစ္စည်းတွေကိုဒီလို drone ရင်တွေသုံးပြီးအိမ်ရောက်ပို့ဆောင်ပေးတာဟာပိုးပြီးမြန်မြန်ရောက်နိုင်တယ်လို့ပို့ဆောင်ကားကလည်းပိုးပြီးတက်တာပါတယ်ရှင
်ဤပညာသုံးပြီးစီးပွားရေးရှာလာကြတဲ့အကြောင်းအလေးမှာပြောပြသွားတာပါခင်ဗျာမကြာခင်မှာတော့သတင်းမီဒီယာမြင်ကွင်းကျဲသောရရှင်ပေးစာကဏ္ဍသတင်းတွေကတူတာထူးခြားဆန်းပြသတင်းများအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ခွားအစီအစဉ်တွဲဆုံမိញံငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 103ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ကျွန်တို့ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American အတန်ရဲ့တင်းလာနေမနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 24 40 51ပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှာပေးစာသတင်းတွေကသုတထူးခြားစံပြအစီအစဉ်တွေမတိုင်ခင်မှာအရင်ဦးဆုံးတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအကြောင်းကိုပြောပြခြင်းပါတယ်ပြည်သွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ဒီတစ်ပတ်မှာတော့ဘူးလေးယာဖျုံစင့်ဆိုသလိုဒေါ်လာကနေကြန့်ငွေပြောင်းရမယ့်ဗဟိုပန်ညွှန်ကြားချက်ကိစ္စကိုဆွေးနွေးထားပါတယ်။မန်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါပ
ါ။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေဘူးလီယာဖျုံဆင့်လိုက်တဲ့ဒေါ်လာကနေကြက်ငွေပြောင်းရမယ်ဘူပန်ညွှန်ကြားချက်အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးလုပ်ငန်းအများစုဟာပုံမှန်ပြန်ပြီးမလဲပတ်နိုင်ကြသေးပါဘူးနိုင်ငံခြားကလာရောက်ယင်းနှိမ့်နှံတဲ့ကုမ္ပဏီတွေပြန်လဲထွက်ခွာတာစက်ယုံအလုပ်ယုံအချို့ပိတ်သိမ်းတာစတာတွေကြောင့်အလုတ်ကင်ခွင်လန်းတွေရှားပါလာပြီးမိသားစုတွေရဲ့ဝင်ငွေကျဆင်းလာပါတယ်။အဲ့ဒီလိုအခြေအနေမှာကုန်ဈေးနှုန်းတွေကလည်းဇက်တိုက်တက်နေပါတယ်။အထူးသဖြင့်လောင်စာဆီဈေးနှုန်းနဲ့အခြေခံစားကုန်ဈေးနှုန်းတွေဟာ3ဆလောက်မြင့်တက်လာတာကိုကြုံတွေ့နေရပါတယ်။လျှက်စစ်မီကပုံမှန်မရတဲ့အပြင်စီးပွားရေးကဏ္ဍရဲ့အသက်သွေးကြောဖြစ်တဲ့ဘဏ်လုပ်ငန်းတွေဟာအခုထိပုံမှန်အနေထားပြန်မရောက်သေးပါဘူး။ဒီလိုအချိန်မှာဘူပန်ရဲ့ထုတ်ပြန်ချက်တစ်ခု2022 AB 3ရက်နေ့ကထွက်လာပါတယ်။အဆိုပါထုတ်ပြန်ချက်မှာပြည်ပကရတဲ့နိုင်ငံခြားသုံးငွေအမေရိကန်ဒေါ်လာကိုလက်ဝယ်ထားခွင့်မပြုဘဲတရက်အတွင်းသတ်မှတ်ထားတဲ့နှုန်းတိုင်းကြက်ငွေနဲ့လဲလှယ်ရောင်းချရမယ်လို့ဖော်ပြထားတာတွေ့ရပါတယ်။ငွေလဲနှုန်းကိုလည်း1850ကျပ်လို့ပုံသေးသတ်မှတ်ထားပါတယ်။ဒီဘိုဘန်ထုတ်ပြန်ချက်ဟာပို့ကုန်သမားတွေနဲ့အမေရိကန်ဒေါ်လာလက်ဝယ်ရှိသူတွေကိုထိခိုက်နိုင်တယ်လို့ ARB သတင်းဌာနက AB 4ရက်နေ့မှာရေးပါတယ်။ပို့ကုန်သမားတွေကဒေါ်လာကို2000ကျပ်နဲ့တွက်ပြီးအယောင်းဝယ်လုပ်ထားကြတာဆိုတော့လောလောဆယ်ဆယ်ရာခိုင်နှုန်းလောက်ဆုံးကျုံသွားပြီလို့လုပ်ငန်းရှင်တဦးရဲ့ပြောကြားချက်ကို ARD သတင်းမှဆက်လက်ဖော်ပြထားတာတွေ့ရပါတယ်
။ဒါ့အပြင်ဂျပန်တန်ယုံနဲ့စင်ကာပူတန်ယုံတို့ကလည်းဒေါ်လာကနေကျပ်ငွေပြောင်းမဲ့ဗဟိုဘဏ်ရဲ့မူဝါဒအသစ်မှာသူတို့ရဲ့ကုမ္ပဏီတွေစီးပွားရေးအဖွဲ့အစည်းတွေကိုကင်းလွတ်ခွင့်ပေးဖို့တောင်းဆိုတဲ့ထုတ်ပြန်ချက်တွေကိုလည်းတွေ့ရပါတယ်။ဒီ Diplomat Magazine ကြီးကလည်းတနိုင်ငံလုံးမငြိမ်မသက်ဖြစ်နေချိန်နဲ့အနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုတွေအရှိန်မြင့်လာချိန်မှာပဲမြန်မာစစ်ကောင်စီဟာတော်လှန်ရေးနဲ့ဆက်ဆက်တဲ့နိုင်ငံသားငွေကြေးတွေကိုထိန်းချုပ်နိုင်ဖို့ပုံမတင်းကျပ်တဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ဝေဖန်ရေးသားပါတယ်။ဗဟိုဘဏ်ရဲ့စနစ်မြင့်ဆောင်2022ထုတ်ပြန်ချက်ကြောင့်ဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လဲဆိုတဲ့အပေါ်မြန်မာစီးပွားရေးပညာရှင်တဦးကတော့ impact ကတော့ဘယ်ဘက်ကမှမကောင်းဘူး flat rate အသေးလောက်တာကဘာမှာဘယ်မှာမှမရှိတာ trade မှာအတော်ထိမယ်ငွေကလေးက export ကကျနေတာ import ကလည်းကန့်တတ်တာအတော်များနေတော့ market rate ထက်နည်းပေမဲ့အဆင်မပြေစက္ကစအတွက်လည်းဘယ်ဘက်ကမှအကျိုးမရှိဘူးဘာအတွက်လောက်တယ်လဲဆိုတာစဉ်းစားလို့ကိုမရဘူးအဓိကအစိုးရစီမှာ FE ငဲနေလို့ဒေါ်လာအကောင့်နဲ့ပတ်စံမထားဘဲအတင်းရောင်းခိုင်းတာဖြစ်နိုင်တယ်နောက်တစ်ခုကနိုင်ငံသားနဲ့ဓာတ်ရိုက်ချိတ်ပြီးငွေချေးတာ Visa Master အဲ့ဒါတွေကိုလည်းကန့်တတ်ချင်တာဖြစ်မယ်ထင်တယ်။ကျွန်တော်အမြင်ရတော့အပိတ် close economy လုပ်ရင်လို့မလုပ်ရင်ပြန်ဖွင့်ရမယ်ထင်တယ်။ရေရှည်တော့ flat rate နဲ့သွားလို့မရဘူးလို့ဆိုပါတယ
်။စစ်တပ်ကအာဏာသိမ်းတဲ့ချိန်မတည်ငြိမ်တဲ့နိုင်ငံရေးအခြေအနေတွေကြောင့်ပြည်ပကယင်းနှိမ့်နှံမှုတွေမြန်မာနိုင်ငံတွေဝင်ရောက်လာဖို့တွန်းဆုတ်နေချိန်မှာအခုထွက်ပေါ်လာတဲ့ဗဟိုဘဏ်ရဲ့အမိန့်ညွှန်ကြားချက်စနစ်မြင့်ဆောင်2022ဟာကြီးမားတဲ့အတားအဆီးဖြစ်လာနိုင်စရာရှိပါတယ်။အာဏာသိမ်းပြီးနောက်ပိုင်း2021ခုနှစ်ဖေဖော်ဝါရီလကနေ 2022年1月8日，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月，2022年6月
ခုနှစ်ဆက်၃၀၀ကိုင်းနှုန်းကျော်ဟာတရုတ်ရဲ့ယင်းနှိမ့်ညွန့်နံမှုတွေဖြစ်ပြီးကျန်၂၀ခုနှစ်ရာကိုင်းနှုန်းကျော်ဟာဂျပန်စင်ကာပူထိုင်းနဲ့တောင်ကိုရီးယားနိုင်ငံတွေကဖြစ်တယ်လို့ ISP မြန်မာကဖော်ပြထားပါတယ်။အာနာမသိမ့်မီကာလာနဲ့နှိုင်းရှင်တရုတ်ယင်းနှိမ့်ညွန့်နံမှုဟာ၆၀၀နီးပါးဒေါ်လာတွေလို့လဲ ISPမြန်မာကထောက်ပြထားပါတယ်။တရုတ်နိုင်ငံအနေနဲ့အများဆုံးယင်းနှိမ့်ညွန့်နံတာဟာစွမ်းအင်ကဏ္ဍမှာဖြစ်ပြီး၂၀၂၀နှစ်၂၀၂၂အတွင်းမှာအမေရိကန်ဒေါ်လာ၃.၃ဘီလီယံကျော်ယင်းနှိမ့်ညွန့်နံခဲ့ပါတယ်။ဒီနေရာမှာသတိပြုရမှာကလာရောက်ယင်းနှိမ့်ညွန့်နံတယ်လေ။တဘာဝပတ်ဝန်းကျင်ကိုအလေးထားသလား။အခြေခံလူခွင့်ရေးတွေကိုလေးစားလိုက်နာသလားဆိုတာပါပဲ။သင်အားသာကိုကောင်းပုံဖြတ်အမျက်ထုတ
ဒီနေ့မှုဘဝတိုးတက်မှုကိုအထောက်အကူမပြုတဲ့ယင်းဤမြုံနယ်မှုမျိုးတွေဟာတိုင်းပြည်ကိုချွတ်ချုံကြစေပြီးပြည်သူလူထုကိုဆင်းရဲတွင်ပုံနှက်စေတယ်ဆိုတာအတိတ်ကစစ်အစိုးရတွေလက်ထက်မှာသင်ငန်းစာတွေရခဲ့ပြီဖြစ်ပါတယ်။ISP မြန်မာရဲ့ဖော်ပြချက်ကိုကြည့်ရင်တနည်းသာအတွင်းမြန်မာနိုင်ငံကိုဝင်ရောက်လာတဲ့ယင်းဤမြုံနယ်မှုပမာဏနဲ့မြန်မာနိုင်ငံတွင်းကပြန်လည်ထွက်ခွာသွားတဲ့ပမာ ထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်မှာမြန်မာစီးပွားရေးဟာ2021ခုနှစ်အတွင်းမှာ80ရာခိုင်နှုန်းကျုံသွားခဲ့တယ်2021မှာမြန်မာစီးပွားရေးဟာ2021အနေထားတဲ့30ရာခိုင်နှုန်းပိုတင်းငယ်သွားနိုင်စရာရှိတယ်လို့ခန့်မှန်းထားပါတယ်ဒီလိုဖြစ်ရတာဟာဆေးအာဏာသိမ်းမှုနဲ့ကိုဗစ်ကရောဂါတို့ရဲ့အကျိုးဆက်ကြောင့်လို့မြန်မာအီကော်နိုမီမော်နီတာကဆိုပါတယ်ခင်ဗျာ
ရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း ဒီကမြန်မာနိုင်ငံကဗုဒ္ဓဘာသာဝင်တွေအတွက်23ရည်နှစ်မလို့မင်္ဂလာနှစ်တပါလို့လဲအားလုံးကိုနှုတ်ခွန်းဆက်ချင်ပါတယ်နော်စူတောင်းပေးလာတဲ့တော်ရရှင်တွေမှာတော့စာရင်းတွေကြတကုံမျိုးတက်ကအငယ်ဦးလာထွန်းကဖြူရီခမည်းရဲ့မြန်မာတက်ကြီးထောင်384လေးမှာဗရောက်ပန်းလုံးမှုေးပြီးတော့တကြံရည်လိုကြည်လင်အေးမြွှင်လန်းချမ်းမြေ့ကြပါစီလို့ဗရောက်ပန်းလက်ဆောင်တဲ့အတူအသက် 80ဝင်နေတဲ့ဗရောက်ကိုင်းအကြီးကြီးကံပြီးတော့တမျိုးရှင်ရှင်နဲ့တက်ပုံရိုက်ပို့လိုက်တာတွေ့ရလို့တဖွဲ့သားလုံးဝမ်းတာနေပါတယ်ရှင်အသက်80ဖိုးကြီးဖွားကြီးလို့အငယ်ရေးလာလို့တော်တော်လေးကိုနှူးပြူလာပဲလို့လည်းတွေးမိပါရဲ့နော်ကျမတို့အဖွဲ့သားရဲ့အားလုံးကလည်းအငယ်တို့ဇနီးမောင်နဲ့အသက်80ကျမ်းမှာရှင်လန်းစွာနဲ့မင်္ဂလာနှစ်သစ်ဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးလိုက်ပါတယ်ရှင် စတောင်းပေးလာရင်နောက်ထပ်သောရရှင်တယောက်ကတော့အအောင်ဆိုတဲ့သောရရှင်မှာသူကတော့ဒီဆိုရှယ်မီဒီယာနေမှာတယောက်နဲ့တယောက်ပို့လာကြတဲ့ဒီနှုတ်ခွန်းဆက်တက်ပုံလေးကိုပို့လာတာပါဒါမဲ့လေသူ့ရဲ့စာသားလေးကအတိပယ်ပြေးသွားလို့အားလုံးအတွက်လည်းညဝေပေးချင်ပါရဲ့နော်သူကဗရောက်ခက်တွေဝင်နေတဲ့ဒီငွေဖလားကြီးတစ်ခုနဲ့အောက်မှာစာကားတော့နှစ်သစ်မှာပြောရှင်ပါစေတဲ့ခေါင်းစဉ်တက်ထားပါတယ်ပြီးတော့နှ
ပြေဆုံးနိုင်ကြပါစေရဲ့ဆူတောင်းပေးလာတာပါအားလုံးလည်းဒီဆူတောင်းလေးတွေကလို့နေ့တည်းမှာပြည့်စုံမှုကြီးမင်္ဂလာရှိတဲ့နေ့တည်းနှစ်ကိုလည်းပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုနေပါတယ်။ ဒါရှင်ဦးကျော်မြင့်ကလည်းမြန်မာနှစ်စံတည့်ရနေ့မှာကောင်းကျိုးချမ်းသာတွေရရှိခံစားကြပါစေချစ်မိတ်ဆွေများဆိုပြီးတော့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့အားလုံးကိုစားကျေးဇူးတင်ကြပြောချင်ပါတယ်။ချစ်ရွာဆိုတဲ့ဒေါ်ရှင်ကတော့မင်္ဂလာပါနှစ်တကစပြီးတော့ VOA ဝိုင်းတော်သားတွေအားလုံးကိုစိတ်နှပြချမ်းသာချမ်းသာကြပါစေတဲ့ထပ်တူပြန်ပြီးတော့ဆုတောင်းပေးပါရစေရှင်။ခွန်ကြောင်တော့လဝံကတော့တင်းငိမ်အေ
Good morning, viewers. Burmese News Day. Mingla Nene Kemalu no consalaine. Happy Myanmar New Year to you. God bless all of you. Pyoshinboya Myanmar Nhet Tip Phit Par Le. Alung Go Phaya Thakin Kaung Ji Pe Par Le. So Pyo Su Daung Pe La Par Le. Okay. Pe Le Su Ne Pye Pya Si She. Taba Mye Su Le Tora Shin Ga Ro Lu Go Lu Lo Myin Nai Ne Lu Bang Lu Lo Ka Ji Go Ti Saung Nai Ne Lu Swa A Yin Myet Twe Phit Thon La Par Si De. Nhet Tama Su Daung La Da Ba. Makwe Su Le Tora Shin Ga Le. Myanmar Nisan Tiye Ni Ma Sa Yue Kaung Jo Lu Ya San Na Re. Pye Wa Ja Wa Se Vi Yo Yi De. Solaf Sure Dora Singaro, Minglawa View Ikmya, Yama Nitima, Yama Nangedu Nangana Alo, Sejama Guchena, Shijawazi, Luya Banangule, Peking Yene, Mielo Yoshi Nijawazi Kamyari, Piro Duga, View Ele, Mimajidu Pidari, Dreading on it, Mie, Dinsen Nibazi, Yari, Jizua View Ede, Okeva, Dreading on it, Mielo Dinsen Pizimarese. Tulube Mimana Yandu Nayana Alo, Sejama Kuchana, Shijawazi, Lule, Tetu Sena, Jumi Bari. Tossi the wins for the Dorsingaro, Mimaneteku, Kataniama, Nalonsi, where Ejan Jawazi, Supra Sudan Pilaraba. Women should the Dorsingale. Need I not hungry by it, my ede? Nitima Vui, Midazuri, Jama Jawazi, Lu Sudan Pivari, Okeva, my wimari, Jesu to the Marino. ဖေးရနေကင်းရှယ်လန်ချမ်းမြေပါလို့ပြန်ပြောဆူတောင်းပေးချင်ပါတယ်။ဒါကြောင့်
ဘာတန်းနိုင်မှုဖြစ်နေတယ်လို့ရေးလာတာပါ။ဗီအိုအိုင်းနောက်သူဝိုင်းနောက်သားအားလုံးမင်္ဂလာပါခင်ဗျာ။အင်တာနက်သုံးဆွဲခါနှုန်းတစကျော်တက်သွားတော့ဗီအိုအိုကိုဖေ့စ်ဘွတ်၊ယူတျူဘ်တွေကနေပြီးတော့နားမထောင်နိုင်တော့ပဲပေါ့ဒ်ကတ်ကနေဒေါင်းလုဒ်ဆွဲပြီးတော့နားထောင်နေရတဲ့ဘဝရောက်နေပါပြီခင်ဗျာ။ဘာပဲဖြစ်ဖြစ်သတင်းတွေနဲ့အစီအစဉ်ကောင်းတွေကိုတင်ဆက်ပေးတဲ့ဗီအိုအ
အဆိုတော်ချမ်းမြေအောင်ရဲ့ချက်ချင်းလက်များကန်လိုက်ပါတဲ့ချင်းကိုထုတ်လွှင့်ပြပါလို့တောင်းဆိုချင်ပါတယ်။စစ်ပွဲကြောင့်ဖြစ်ပေါ်လာတဲ့အပြစ်မဲ့ပြည်သူတွေ၊ကလေးငယ်တွေ၊အဖိုးဖွားတွေ၊ဒုက္ခအများဆုံးအဆုံးတတ်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်။ဟုတ်ကဲ့စစ်ပွဲကြောင့်ဖြစ်လာတဲ့ဒုက္ခတွေလည်းအများဆုံးအဆုံးတတ်နိုင်ပါစေလို့သူ့လိုပဲဒီနှစ်သစ်မှာဆုတောင်းချင်
ထုတ်လွှင့်နေတဲ့နေရာမှာအခုလောလောဆယ်အစီအစဉ်ကြီးစက်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒေတာတစ်ချင်းဒေလက်ဆောင်ကဏ္ဍကိုခဏရက်ထားပါရနော်ဒါမဲ့လည်းဒီတော်ရရှင်ဆူတောင်းပေးထားတဲ့အကြောင်းအရာလေးလည်းအားလုံးကြားစီကျွန်တော်ဒီစာလေးကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်သူကအမြဲတမ်းငြင်းငြင်းစွာနဲ့ပြိပခါရဲ့အဆုံးသက်နိုင်ကြပါစေလို့ဆုတောင်းရင်းနဲ့တစ်ချင်းတောင်းလာတာဖြစ် ဒီကနေ့ကျွန်တော်တို့ရဲ့သတင်းနာထောင်တာတရမပြေနားထောင်တဲ့ပရိသတ်တအုပ်ပါနှစ်ပေါင်း30ရှိပါပြီအခုကျွန်မခမိုးရဲ့မွေးနေ့ကဧပြီလ29ရက်နေ့ပေါ်ရင်မွေးနေ့တစ်ချိန်တည်းတပူတောင်းကျင်ပါလိမ့် ဝင်နေတွင်စစ်စနီးခင်ဆန်းတွေပါတယ်မမေပါနဲ့ကျေးဇူးပါဆိုတော့ဒေတာလာပါရင်တစ်ဖက်လုံးစစ်ချမ်းသာပြောရှင်ကြပါစေဆိုပြောလဲဆွတောင်းပေးလာပါရင်ဟုတ်ကဲ့ပါအမခင်ဆန်းတွေအခုလိုမျိုးနှစ်ပေါင်းများစွာအားပေးလာတာကျေးဇူးပါနော်ဒေတာချင်းတောင်းလာတာလည်းကျေးဇူးပါဒါပေမဲ့ဒီမှာအာနာမီရာကကျမတို့အတန်းအတွက်အစီအစဉ်ခဏတချို့အစ်စ်ထက်ထဲထားလို့အချိန်ကျက်ပြီးတော့ဒေတာချင်းခဏကိုလောလောဆယ ဒီကနေ့ကျွန်တော်တို့ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရရချင်ပါတယ်เนาะသွားရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရရချင်ပါတယ်เนาะသွားရှင်နေပို့ပြောကောင်းမွန်အစဉ်ဖြစ်တဲ့နေ့တစ်နေ့စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင် ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်ရင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambisnews@vuenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်ဖေ့စ်ဘွတ်အသုံးပြုတဲ့သူတွေအနေနဲ့လည်း Vue Myanmar Wine Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရှင်နေစီကတုံးပြန်အကြံပြုလာမှာကိုစောင့်မျှော်ကြိုးစွန့်နေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာရင် Vue Myanmar Wine တော်ရှင်နေရဲ့ဝေဖန်ကြံပေးစာတွေ ရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတဲ့ကိုတင်းငွေနေညပိုင်းနဲ့တင်းငွေနဲ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို Vue Myanmar Wine Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို Vue အင်တာနက်စာမျက်နှာနဲ့ဖုန်းပေါ်က Vue App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ Vue App နာမည်က Vue Bambies ဖြစ်ပါတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bambies.vuenews.com ဖြစ်ပါတယ်။ကျမအေးသနာကြပါ Vue ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ရပြီးအခုဒီခါတော့မမျက်ညိုလင်းတင်ဆက်မဲ့သတင်းတွေကတုဒအစီအစဉ်ကိုနားဆင်ကြရအောင်ပါခင်ဗျာ
ဥယောပတမိကကိုဥယောပတိုက်ခဲမှာရှိတဲ့နိုင်ငံတွေအချင်းချင်းကြားမှာဒေသရင်းလုံခြုံရေးငြိမ်းချမ်းရေးစီးပွားရေးစတာတွေပဲဆုံးဖွံ့ဖြိုးတိုးတက်စီဖို့နဲ့ဒေသရင်းနေထိုင်ကြတဲ့ပြည်သူလူထုတွေဒီမိုကရေစီထွန်းကားပြီးလွတ်လပ်ပြီးတရားမျှတဲ့တရားဥပဒေစိုးမိုးမှုတွေရှိစေဖို့ရည်ရွယ်ပြီးဥယောပနိုင်ငံတွေစုပေါင်းဖွဲ့စည်းခဲ့ကြတဲ့အင်အားကြီးအဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။ ယ်မှုစနစ်တွေမြင့်မားလာစေဖို့တဘာဝပဝင်ခြင်းကိုစုပေါင်းထိန်းသိမ်းကြဖို့သိပ္ပံနည်းပညာတွေထွန်းကားလာစေဖို့မတူကွဲပြားတဲ့ယဉ်ကျေးမှုဓလေ့ထုံးစံနဲ့ဘာသာစကားတွေကိုလေးစားလိုက်နာကြဖို့ဆိုတဲ့ရည်ချက်တွေကလည်းအဓိကပါဝင်ပါတယ်။အဲဒီနောက်မှာတော့ကမ္ဘာတစ်ဝှမ်းဒီမိုကရေစီဖော်ဆောင်ရေးနဲ့ငြိမ်းချမ်းရေးစမ်းမာရေးပညာရေးယာနေဥရုထိန်းသိမ်းရေးလုပ်ငန်းတွေအတွက်ကိုပါပံ့ပိုးကူညီဆောင်ရွက်လာပါတယ်ဒုတိယကမ္ဘာစစ်ကြီးပြီးတဲ့နောက်ပိုင်းနှစ်တွေကစပြီးစီးလုံးညီညွတ်တဲ့ဥရောပနိုင်ငံတွေအားလုံးစုပေါင်းပါဝင်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်နိုင်ဖို့စဉ်ဆက်မပြတ်ကြိုးပမ်းခဲ့ကြတာပါပထမဆုံးအဆင့်အနေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ဖို့1958ခုနှစ်မှာ European Economic Community EEC လို့ခေါ်တဲ့ဥရောပစီးပွားရေးဆိုင်ရာလူမှုအဖွဲ့အစည်းကို Belgium, Germany, ပြင်သစ်, Italy, Luxembourg, Netherlands စတဲ့နိုင်ငံ6နိုင်ငံနဲ့စတင်ထူထောင်ခဲ့ပါတယ်။ အဲ့ဒီနောက်ဥရောပနိုင်ငံတွေအများစုပါဝင်လာကြပြီး1993ခုနှစ်မှာတော့ European Economic Community EEC ကနေ European Union EU ဆိုပြီးအဖွဲ့အစည်းပြောင်းလဲခဲ့ပါတယ်။ 2020 ခုနှစ်ဇန်နဝါရီလ31ရက်နေ့မှာတော့ United Kingdom UK ဟာ EU အဖွဲ့ကနေနှုတ်ထွက်ခဲ့ပါတယ်။ အခုလောလောဆယ်မှာတော့ဥရောပသမဂ္ဂမှာအဖွဲ့ဝင်နိုင်ငံပေါင်း 28 နိုင်ငံရှိပါတယ်။ အဲ့ဒီနိုင်ငံတွေကတော့ Austria, Belgium, Bulgaria, Croatia, Cyprus, Czechia, Denmark, Estonia, Finland, Pyeongtaek, Germany, Greece, Hungary, Ireland, Italy, Latvia, Lithuania, Luxembourg, Malta, Netherlands, Poland, Portugal, Romania, Slovakia, Slovenia, Spain, Sweden ဖြစ်ကြပါတယ်။ဥရောပသမဂ္ဂရဲ့တရားဝင်ဘာသာစကားကိုတော့ 24 မျိုးသတ်မှတ်ထားပါတယ်။ဥရောပသမဂ္ဂရဲ့ဘုံငွေကြေးစနစ်အဖြစ်လဲယူရိုငွေကို 1999 ခုနှစ်မှာသတ်မှတ်ကျင့်သုံးခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံ 28 နိုင်ငံထဲက 19 နိုင်ငံဟာယူရိုငွေကြေးစနစ်ကိုသုံးစွဲကြပါတယ်။ဥရောပကိုအလဲပတ်သွားတဲ့အခါဥရောပသမဂ္ဂရဲ့ Schengen လို့ခေါ်တဲ့ဗီဇာကိုလျှောက်ထားနိုင်ပြီးတော့အဲ့ဒီဗီဇာရှိရင်သတ်မှတ်ထားတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ကိုစီးသက်ဗီဇာထပ်ယူစရာမလိုပဲသွားလာနိုင်ပါပါ။ဥရောပသမဂ္ဂမှာဥရောပပါလီမန်ဥရောပကောင်စီဥရောပသမဂ္ဂကောင်စီဥရောပကော်မရှင်ဥရောပဗဟိုဘဏ်အပါအဝင်စီမံအုပ်ချုပ်မှုဆိုင်ရာကဏ္ဍကြီး15ခုရှိပါတယ်။
ဘန်ယိုလင်တင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ထူးခြားစံပြသတင်းများကဏ္ဍကိုထုတ်လွှင့်မှာပါ။ဒီတစ်ပတ်မှာတော့ဘရာဇီးနိုင်ငံမှာဆွန့်ပစ်ခံထားရလို့ကယ်တင်ထားတဲ့ခွေးလေးနှစ်ကောင်ကအွန်လိုင်းပေါ်မှာနာမည်ကြီးနေပါတယ်။ဂျာမနီနိုင်ငံဘာလင်မြို့ကတရိတ်ဆန်ယုံမာတို့ကကမ္ဘာအသက်အကြီးဆုံးမြောက်ဝန်ကြီးကအသက်60ငါးနှစ်ပြည့်သွားပါတယ်။ ဘရာဇီးနိုင်ငံရိုဒီဂျနေရိုမျိုးမှာစစ်ကြေခံစားရလို့ခရီးခြားတဲ့ခွေးကလေးနှစ်ခေါက်ဟာဒေသတွင်းနဲ့အွန်လိုင်းမှာနာမည်ကျော်ကြားလူကြိုက်များနေပါတယ်။တက်ကြွအိုလီဗီယာလို့နာမည်ပေးထားတဲ့ခွေးကလေးတစ်ခေါက်ကတော့အမွေးအညိုရောင်တဲ့ခွေးကလေးဖြစ်ပြီးအသက်၄နှစ်ရှိပြီလို့ခန့်မှန်းရပါတယ်။ရီယိုဂါဗာနာတော်ကျွန်းကဆဲစကန်တစ်ခုကို2019ခုနှစ်ကတရားရုံးနဲ့အားနေပြီးရောက်လာခဲ့တာပါ တယ်။အဲ့ဒီအချိန်ကလေးကသူ့သခင်တဲ့နောက်ကိုတကောက်ကလိုက်နေခဲ့ပြီးတော့ရဲတပ်ဖွဲ့ကလည်းဝင်ထားပါတယ်။သူ့ရဲ့ Instagram အကောင့်မှာတော့ရဲဝတ်စုံနဲ့ခွေးကလေးရဲ့ပုံနဲ့ဗီဒီယိုကို follower အများဆောင်ကြည့်သူ4000ခွဲကျော်ရှိပါတယ်။နောက်ထပ်ခွေးလေးတစ်ကောင်ကတော့ကာရာမဲလူလို့ခေါ်ပြီးသူ့ရဲ့အမွေအညူရောင်ကြောင့်ပေးထားတဲ့နာမည်လည်းဖြစ်ပါတယ်။တရားရနေတဲ့ဒီခွေးလေးကတော့ပြီးကြတဲ့နှစ်ကမိသားတက်ဖွဲ့ကကောက်ယူမွေးစားထားခဲ့တာပါ။အသက်17နှစ်ရှိပြီဖြစ်တဲ့ဒီခွေးရဲ့ Instagram အကောင့်မှာအမည်ဆောင်ကြည့်သူ follower က 28,000 လောက်ရှိပါတယ်။ကာရာမဲလူလေးကတော့အသက်ကြီးပြီဖြစ်တာကြောင့်အိုလီဗီယာလောက်မတက်ကြွပေမဲ့လည်း online ပေါ်မှာရန်ပုံငွေရှာဖွေရေးလှုပ်ရှားမှုအမျိုးမျိုးနဲ့စီယုံလှုပ်ဆောင်မှုအတော်များကိုလှုပ်ဆောင်နေပါတယ်ရှင်။
ဂျမနီနိုင်ငံဘာလင်မြို့ကတလေးဆိုင်ယုံမှာကမ္ဘာအသက်ကြီးဆုံးဂေါ်ရီလာမျိုးဝင်ကြီးရဲ့အသက်65နှစ်ပြည့်မွေးနေ့ကိုဧပြီလ13ရက်နေ့ကကျင်းပခဲ့ပါတယ်။အာဖရိကတိုက်အနောက်ဖက်အနိုင်ပိုင်းဒေသတွေမှာတွေ့ရတဲ့ Western Lowland Gorilla တွေဟာပုံမှန်အားဖြင့်တောထဲမှာဆိုရင်ပြင်းပြအသက်အနှစ်40လောက်အထိပဲနေရလေရှိပြီးတော့အသက်65နှစ်ဟာအလွန်ထူးခြားတဲ့သက်တမ်းဖြစ်ပါတယ်လို့ဘာလင်တလေးဆိုင်ယုံတာဝန်ရှိသူတူဦးကပြောပါတယ်။သူ့မွေးနေ့ကိတ်ကိုတော့သမင်းလေးဒိန်ဂဲရီနဲ့ဟင်းတီဟင်းရက်တွေဘလူးဘယ်ရီတွေနဲ့ဖန်တီးထားတဲ့ကိတ်မုတ်တလုံးဖန်တီးပေးခဲ့တာပါ Western Lowland Gorilla တွေဟာသူတို့ရဲ့တဘာဝဇက်ကြမြေတွေလည်းတဖြည်းဖြည်းကျင်းမြောင်းလာပြီးတော့မျိုးတုံးပြောက်ွယ်ရောမဲ့အန်ဒီယန်နဲ့လည်းရင်ဆိုင်နေရတယ်လို့ဘာလင်တလိမ့်ဆန်ယုံကပြောပါတယ်
ပထမဦးဆုံးအာကာသတဲ့လူသားတွေသွားနိုင်ခဲ့တာ60မိနစ်ပြည့်အချိန်မှအနေနဲ့တူရကီနိုင်ငံအာရနာမျိုးကကပတ်အသားပြားစားတောက်ဆိုင်ပန်ရှင်တယောက်ဟာအာကာသတွေကိုကပတ်တစ်ခုလွှတ်တင်ခဲ့ပါတယ်။ရာစာအိုင်ဒီနဲ့သူ့ရဲ့တငယ်ချင်းတွေဟာပိုက်လုံးပုံစံအသားပြားကပတ်အဆက်တစ်ခုကိုဖော့ပြားပေါ်မှာကျင်းပြီးအကျူးပြုလုပ်ထားတဲ့တစ်တာတစ်ခုနဲ့အတူအာကာသတွေကိုလွှတ်တင်ခဲ့တာပါ။အဲ့ဒီတစ်တာထဲမှာကင်မရာနဲ့ပင်နီယာကိုရောက်နေမှန်းသိရအောင်ခြေရာခံနိုင်တဲ့ပစ္စည်းတွေထည့်သွင်းချပြီးတော့အာကာသတွေကပြင်းထန်တဲ့ရာသီဥတုကြမ်းကိုခံနိုင်အောင်အထူးပြုလုပ်ထားပါတယ်။ဟီလီယံကြမ်းတွေထည့်ထားတဲ့ဘောလုံးတစ်ခုနဲ့တွဲချီလွတ်တင်ခဲ့ပြီးတော့ဘောလုံးက3နာရီအကြာမှာအမြင့်မှန်25မိုင်လောက်ထိပြန်ပန်းခဲ့ပါတယ်။အဲ့ဒီနောက်ဘောလုံးပေါက်သွားပြီးလွတ်တင်တဲ့နေရာကနေ85မိုင်အကွာပင်လယ်ထဲပြန်ချခဲ့ပါတယ်။အခုတစ်ခေါက်မအောင်မြင်ခဲ့ပေမဲ့လို့လည်းနောက်တစ်ခါထပ်ကြိုးစားအောင်မယ်လို့အိုင်ရင်ကပြောပါတယ်။ဆိုဗီယက်အာကာသယာဉ်မှူးယူရီဂါဂါရင်1962ခုနှစ်ဧပြီလ12ရက်နေ့ကအာကာသတွေကိုပထမဦးဆုံးရောက်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂကအဲ့ဒီနေ့ကိုနိုင်ငံတကာအာကာသခီးသွွားနေ့အဖြစ်သတ်မှတ်ထားပါတယ်။အာကာသရဲ့နယ်နိမိတ်အစအတိအကျမရှိပေမဲ့လို့လေကုလသမဂ္ဂကကမ္ဘာပြင်ကနေ66မိုင်အထက်လေယာဉ်တွေမပြန်တန်းနိုင်တဲ့နေရာကနေအာကာသစတင်တယ်လို့သတ်မှတ်ထားပါတယ်ရှင်။
အိန္ဒိယနိုင်ငံအရှေ့ပိုင်းကကလကတာမြို့မှာ HIV ပိုးရှိသူတွေစုပေါင်းပြီး Coffee Positive နာမည်နဲ့ပထမအဆုံး Coffee ဆိုင်လေးတစ်ခုဖွင့်လှစ်ထားပါတယ်။ HIV ပိုးရှိသူတွေကိုခွဲခြားဆက်ဆံပိတ်ပင်မှုတွေကြားကပဲငွေကြေးအရကိုယ်ပါတာကိုရည်တည်အားကိုးနိုင်ဖို့နဲ့ဘဝရည်တည်ရေးအတွက်ရည်ရွယ်တာလည်းဖြစ်ပါတယ်။2018ခုနှစ်ကလေးကစတင်ခဲ့တာဖြစ်ပြီးတော့ HIV ပိုးရှိသူလူငယ်9ယောက်နဲ့စတင်ခဲ့တာပါ။မြေပိုင်ရှင်တွေကနေရာမပေးတာကအစကိုဗစ် -19 ကာယောဂါကာလအတွင်းအခက်အခဲမျိုးစုံကိုဖြတ်တန်းခဲ့ရတာပါ။ဆိုင်းမာလာရောက်စားသုံးသူတွေကိုဆိုင်းရဲ့ကျင့်ဝတ်အရသူတို့ရဲ့ဝန်ထမ်းတွေဟာ HIV ပိုးရှိသူတွေဖြစ်ကြောင်းအသိပေးပါတယ်။တချို့တွေကတော့အဲ့ဒီလိုအသိပေးလိုက်ရင်ယုံကြည်မှုကင်းမဲ့သွားတတ်ကြပေမဲ့လည်းတချို့တွေကတော့လက်ခံပြီးခြေနဲ့ကြပါတယ်။
ကိုညင်းညင်းတို့တင်ဆက်သွားတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရတယ်ဆိုရင်ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9နာရီမှာ VOA အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါလိုင်းနိုမီတာ19.5 32တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါယူကရိန်းနိုင်ငံရဲ့မဟာဗျူဟာကျစစ်ကမ်းမြို့မာရူပိုကိုယူကရိန်းတို့ထိန်းချုပ်ထားစေပဲလို့ယူကရိန်းဝန်ကြီးချုပ်ဒန်နစ်ရှမီဟာကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်ရုရှားတပ်တွေဝိုင်းထားတဲ့မာရူပိုမှာရှိတဲ့ယူကရိန်းတိုက်ခိုက်ရေးဓမ္မတွေလက်နက်ချဖို့အတွက်ရုရှားဘက်ကနောက်ဆုံးသတ်မှတ်ချက်ကြော်လွန်သွားပြီးနိုင်ရီအတော်ကြာချိန်မှာပြောကြားလိုက်တာပါG7 ဆက်မှုထိပ်သီးခရနိုင်ငံအနေနဲ့ယူကရိန်းကိုဒေါ်လာငွေဘီလီယံ50အကူအညီပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီရဲ့စီးပွားရေးအကြံပေးအော်လဲအူစတန်ကိုကတနင်္ဂနွေနေ့မှာပန်ကြားလိုက်ပါတယ်စစ်ပွဲကြောင့်ယူကရိန်းရဲ့ရာသုံးငွေစင်းမှာနောက်ထပ်6လအတွက်လူငွေပြနေတဲ့အတွက်သမ္မတကအကူအညီတောင်းခံတာဖြစ်ကြောင်းနိုင်ငံတော်ရုပ်သံကနေပြောကြားလိုက်တာပါတီရီလင်ကမှာလွန်ခဲ့တဲ့3နှစ်ကျော်ကလူပေါင်း260ကျော်တည်ဆုံးခဲ့ရတဲ့IS2 ရဲ့လှုံ့ဆော်မှုနဲ့ဘုံခွဲတိုက်ခိုက်ခဲ့သူတွေကိုဖော်ထုတ်အရေးယူဖို့နှေးကွေးနေတဲ့အပေါ်သမရနှုတ်ထွက်ရေးတောင်းဆိုဆန္ဒပြသူတွေကဝေဖန်ထောက်ပြလိုက်ကြပါတယ
်ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့မတ်တင်ဂီတိုက်ဖြစ်ပါတယ်ခင်ဗျာအတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darrell Smith တို့ဖြစ်ကြပါတယ်VOA ရဲ့တနင်္လာနေ့မနေ့ကအစီအစဉ်တွေကိုလိုင်းဒိုမီတာ24/40/51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နှစ်တကူကာလဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America,
Washington.